Welcome to the Voice of America in Burmese.
မင်္ဂလာနံနက်ချင်ပါခင်ဗျာသောတာရှင်အားလုံးရှင်လန်းချမ်းမြေကြပါစေ VOA American တန်မြန်မာပိုင်းအစီအစဉ်က2018ခုနှစ်ဖေဖော်ဝါရီလ23ရက်တောက်ကြနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆမ်မိုးပါခင်ဗျာဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုချွချသိတဲ့အတူညင်ညာပေးပါပါကျောင်းတွေမှာလူအစုလိုက်ကြုံတဲ့တပ်ဖြတ်မှုတွေကောက်ွယ်ဖို့အတွက်အထူးလေ့ကျင့်သင်ကြားမှုတွေ့ကြုံရှိတဲ့ကျောင်းဆရာတွေကိုလူမမြင်အောင်တနက်ကင်ဆောင်ပေးမယ်နည်းမျိုးလိုလားတယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်အီရန်ဟာနိုင်ငံတကာသဘောတူထားတဲ့နျူကလ িয়ার သဘောတူညီချက်တိုင်လိုက်နာမှုရှိတယ်လို့ IAEA ကုလသမဂ္ဂအနုမြူအေဂျင်စီကပြောကြားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဆမ်မိုးဝင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းနေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဒီဥပဒေကိုအ내အသေးပဲဖွင့်ဆိုတဲ့အခါမှာအဓိကတာဝန်ရှိတဲ့သူတွေကတရားသူကြီးနဲ့တရားစွဲအဖွဲ့ကြီးအသီးသီးကဖြစ်တယ်
ဒါတော့အာရှလူခွင့်ရေးရှိနေဖြစ်တဲ့ဦးမင်းလွင်ဦးပါမြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုနဲ့တရားစီရင်ရေးအကြောင်းတရင်တော်မှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်ချင်းမိုင်မြို့မှာပြုလုပ်တဲ့မြူရစီဝါဖန်းစီရမိမှုနဲ့ပတ်သက်တဲ့တရင်စာရှင်းလင်းပွဲတရင်နောက်ပြီးတော့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံရဲ့ဆက်ဆံရေးနောက်တိတ်ပန်ဆိုင်ရာတရင်ဆောင်မတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးနဲ့တိုင်းတရင်လှော်ဆရာတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာအခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ကျောင်းတွေမှာလူအစုလိုက်ပြန်လိုက်တပ်ဖြတ်မှုတွေကိုကာကွယ်ဖို့အတွက်အထူးလေ့ကျင့်သင်ကြားမှုအတွေ့အကြုံရှိပြီးတနက်နဲ့အကျွမ်းတဝင်ရှိတဲ့ကျောင်းဆရာရာဂိုင်းလုံး20ကနေ40လောက်ကိုလူမမြင်အောင်တနက်ကင်ဖွင့်ပေးနိုင်တဲ့နည်းလမ်းမျိုးကိုသူလိုလားတယ်လို့တနက်ကင်ဆောင်ဝင်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့သူ့အမြင်ကို American သမ္မတ Donald Trump ကချက်သဗေးညမှာချပြခဲ့ပါတယ်။ဒီလိုလူမျိုးတွေကိုလိုချင်ကြမှာဖြစ်ကြောင်းနဲ့ဒီလိုရှိလာမယ်ဆိုရင်ရုပ်ကျက်ကျုံလာရမယ်အတော်ကြောက်စရာကောင်းတဲ့ဖြစ်ရမျိုးရက်ဆိုင်သွားအောင်လုပ်နိုင်မှာဖြစ်ကြောင်းနဲ့သမ္မတအင်ဗျူမှာပြုလုပ်တဲ့ကျောင်းလင်းတနက်ပြစ်ခတ်မှုဆန်ရဆွေးနွေးပွဲအပြီး VOA ရဲ့အမေကိုဖြစ်ကြားခဲ့တာပါ။တနက်ဝေယူသူတွေအတွက်နောက်ခံကိုရီးအချက်လက်တွေကိုဖြည်းဖြည်းစုံစုံဆက်ဆဲဖို့သူပြင်းပြင်းထန်ထန်ဖိအားပေးမှဖြစ်တဲ့အပြင်တနက်ဝေယူခွင့်ပြုဖို့အတွက်တတ်မှတ်ထားတဲ့အသက်ကို18နှစ်ကနေ22နှစ်အထိတိုးမြင့်မယ်လို့ဆိုပါတယ်။ဒါအပြင်တနက်နဲ့တချို့လက်နဲ့ဒီမှာတက်ဆင်ပြီးဇက်တိုက်ပြစ်လို့ရတဲ့ဆက်တနက်ဒင်ဝေယူခွင့်ကိုလည်းပိတ်ပင်မှဖြစ်ကြောင်းပြောပါတယ်။သမ္မတအင်ဂျူမှာပြည်နယ်နဲ့ဒေသဆိုင်ရာအရာရှိတွေနဲ့တွေ့ဆုံမှာသမ္မတထရမ့်ကကျွန်တော်တို့ရဲ့ကလင်းငယ်တွေကိုကာကွယ်ဖို့တဲ့ဘေးရာကမှအရေးမကြီးကြောင်းပြောကြခဲ့တယ်လို့ဒါနဲ့ပတ်သက်ပြီးတစုံတရာလှုပ်ဖို့လိုနေရဆိုတာအလုံးကအလေးနဲ့ခံယူကြောင်းပြောပါတယ်။အထူးလေ့ကျင့်သင်ကြားမှုတွေ့ကြုံရှိတဲ့ကျောင်းဆရာတွေကိုလူမမြင်အောင်တနက်ကင်ခွင့်ပေးထားမယ်ဆိုရင်စိတ်မမှန်တဲ့သူတယောက်ကျောင်းထဲရောက်လာရင်ချက်ချင်းတုံ့ပြန်ပြစ်ခတ်နိုင်မှာဖြစ်ကြောင်းသမ္မတထရမ့်က Twitter လူမှုကွန်ရက်ကပြောကြခဲ့တာပါ။
စီးရီးယားနိုင်ငံတော်မှာတိုက်ပွဲတွေရက်30ကြာရထားဖို့နဲ့အရှေ့ဘက်ကကောက်တာမြို့ကိုဝိုင်းထားတာရုပ်ပေးဖို့ကုလသမဂ္ဂစိုးမိုးချက်မူကြမ်းကိုရုရှားနိုင်ငံကကြာတာပရီးနေမှာကန့်ကွက်လိုက်ပါတယ်။အပြေခတ်ရဆဲရေးလို့ဖို့အကူအညီတွေပေးပို့ဖို့နဲ့စေကူသားဖို့လိုအပ်နေသူတွေကိုအလုံးရင်းနဲ့ဆွေးပြောင်းဖို့အဆိုပြုထားတဲ့အစီအစဉ်ဟာမဖြစ်နိုင်ဘူးဆိုပြီးရုရှားရဲ့ပန်ကြားချက်နဲ့လုပ်တဲ့လူညင်းကောင်စီအစည်းအဝေးတွင်ရုရှားတန်မှကြီးကပြောချပါတယ်။ဒီမှာကျွန်တော်တို့လိုအပ်တာကဟန်ပြသက်သက်လို့ရမဟုတ်ပါဘူး။ဆုံးဖြတ်ချက်ချရမယ်ဆိုတာတက်တက်ကြောင့်ချမှတ်ရမယ်ဆုံးဖြတ်ချက်တွေမဟုတ်ပါဘူး။ဒါပေမဲ့လက်တွေ့အခြေအနေနဲ့လည်လျောညီထွေတဲ့လုံဆောင်ချက်တွေကိုချမှတ်ရမှာဖြစ်ပါတယ်။လက်တွေ့အခြေအနေကနေကင်းကွာပြီးလူကြိုက်အောင်လုပ်မယ်ဆိုဖြစ်နိုင်ခြေရှိတဲ့သဘောတူညီချက်ကိုလူမျိုးရေးကောင်စီအနေနဲ့ချမှတ်ဖို့လိုအပ်ပါတယ်လို့ရုရှားတမ်မတ်ကြီးဗက်စီလီနီဗန်ဇီယာကပြောပါတယ်။ဝိုင်းခံထားရတဲ့နိုင်ငံရှိပိုင်းကောက်တာမျိုးတပုံဒေသမှာလုပ်တဲ့စစ်စင်ရေးတွေကိုသတင်းမီဒီယာတွေကထုတ်လွှင့်ဖော်ပြရေးသားပုံတွေကိုတမ်မတ်ကြီးနီဗန်ဇီယာကဝေဖန်ပြောဆိုပါတယ်။အဲ့ဒီသတင်းတွေဟာအကြီးအကျယ်ယူသူမှုဖြစ်တယ်လို့ဆိုပြီးစီးရီးယားနဲ့ရုရှားကိုဂုံတိတ်ခါညှိနှိုင်းအောင်လှုံ့ဆော်လှုံ့ဆော်တာရှိနေတယ်လို့ဆိုပါတယ်။အရင်ကသူပြောခဲ့ဘူးသလိုပဲ White Helmets Auto View လို့တီးကြတဲ့အကူအညီပေးလူမှုအဖွဲ့ဟာအကြမ်းဖက်ဝါဒီအုပ်စုတွေနဲ့နှိစက်ပြီးသတင်းမှားတွေဖြန့်ချိတဲ့လူရွယ်မှာပါဝင်နေတယ်လို့ရုရှားတမ်မကြီးကစွပ်စွဲပြောဆိုပါတယ
်။အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုရပ်ဆိုင်းစီကိုရည်ရွယ်တဲ့2015နိုင်ငံတကာသဘောတူညီချက်အတိုင်းအီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်ပြီးကန့်သတ်ထားတာတွေ့ရတယ်လို့ IAEA ကုလသမဂ္ဂအနုမြူအေဂျင်စီကပြောကြားလိုက်ပါတယ်။အီရန်ဘက်ကလိုက်နာခဲ့တဲ့ဆိုရင်သူ့ပေါ်မှာချက်မှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေဖြေလျှော့ပေးဖို့ ইরান আমেরিকান ইউ রাশিয়া তিনটে জার্মানি ব্রিটেন ইউ ইউরোপ তমকারু যা থাকে দবাও তিনি চেগা অধিক আচ্ছা লিজার লাইন যাও তুই আর আই ইন লিলাবা ফোপারে আমেরিকান তোমরা ডোনাল্ড ট্রাম্প গারো দি দবাও তুমি চেমা সৌর মারে সিনে উইবান গেদলো দবাও তুমি চেকু পেন পেমো ফিয়া পিবারে দা দি দবাও তুমি চেগা আমেরিকান থ মেলু ছেন ছাও খেপি ইরান বুড়ি পেন ছাবো লমল মেলা না সৌঠা পেন সেনজামা ফে যাও পেবা ইরান টুটিয়া নাইজি বাস আরাফ চিগারো দবো তুই পাতি তামা ট্রাম আগুলো পিওচা চাদা দি দবো তুই ছোফা তু নাইনামু আতো এঠি কাছি রে লু চাদি দাবেন ট্রাম খামু আতি ফেসে মাসি ফেসে ইরান এনে দি দবো তুই চাকু মাইনাবে থা তো নাই ছেন ছাউকেরবা ইরান হা দবো তুই চেমা পারে তাই ইউরেনিয়াম তাসে মগো তোমা ছাউ জানো পৌঁছে রে আপেন দি তাসে ইউরেনিয়াম নে লে সুসামুগো তামা নাথে মপৌসে তুই আজামে
ကဘာဘာကအနာကြီးဆုံးခေါင်းဆောင်အချို့ရဲ့လိုရည်တွေကြောင်းနောက်တစ်ဆက်ခုနှစ်ခုနဲ့ဟာအမုံဒီယာနဲ့ကြောက်လန့်မှုတွေကြီးစုတဲ့အနေဖြစ်ခဲ့တယ်လို့ဗီဗီဆိုင်ရာလူငင်းချန်တာကွင့်အဖွဲ့ AI ကပြောပါတယ်။နောက်တစ်ဆက်ခုနှစ်ထဲမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းခဲ့တာလို့တိတာထင်ရှားတဲ့ဥပမာမရှိတဲ့အကြောင်းနဲ့လူချောက်သိန်းချောက်ကိုမောင်းထိုးခဲ့တဲ့ဖြစ်ရဟာနှစ်ပေါင်းများစွာမုန်တီမှုတွေရိုဟင်ဂျာတွေပေါ်စနစ်တကျခွဲခြားဆက်ဆံမှုတွေကနေမပြားခံလာခဲ့တယ်လို့ AI ဖွဲ့အတွင်းမှုချုပ်ဆလီစတီကကြာတာပြင်းနဲ့အစင်ခံစာထုတ်ပြန်ချိန်မှာပြောသွားပ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြောခိုင်းယူနိုင်ပါတယ်ခင်ဗျာ။
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ NLD ပါတီရဲ့ဥပဒေအကြံပေးတရားလွတ်တော်ရှေ့နေကြီးဥကိုနီလောက်ချန်တက်ဖြတ်သူဖြစ်တဲ့ဆွဆွဲခံထားသူချီလင်းနဲ့တန်ပြန်ရှိသူ၃ဦးတည်းကအဝန်ထွန်ကို7,500ရန်ခံဝန်ကလေးနဲ့အမှတ်ခံပေးလိုက်ပါတယ်။ဥကိုဒီကိုလောက်ချန်တက်ဖြတ်မှုမှာအဓိကကျူးလွန်သူဖြစ်ဆွဆွဲခံရတဲ့ချီလင်းပြန်ပူပေါင်းချန်စီသူတွေဖြစ်တန်ပြန်ရှိသူအဝန်ဆောင်အဝန်ထွန်နဲ့ဇေယျဖြိုးတွေမှုတွေတက်သေးတွေဖြစ်ကြတဲ့လေစိတ်ကလုံခြုံရေးဝန်ထမ်းတွေအငှားရင်မောင်းနေတဲ့ကိုအောင်စိုးတို့ကိုအင်းစိန်မြောက်ပိုင်းခင်ရဲ့တရားရုံးမှာကြက်ကြက်ပရင်းတွေကကြားလာဆစ်ဆီးခဲ့တာပါ။ပြစ်မှုကျူးလွန်သူတွေလွတ်မြောက်ရေးအကူအညီပေးခဲ့မှုပုံမှန်နှစ်တင်းနှစ်နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝန်ထုံးကိုရန်ကုန်မြို့မြောက်ပိုင်းခင်ကျားရုံးက7,500ရန်ခံဝန်ကလေးနဲ့အာမခံပေးပြန်လုပ်ခဲ့ပါတယ်။သူဟာဥက္ကုဏီလောက်ချန်တက်ဖြတ်မှုမှာအဓိကအလိုရှိနေတဲ့တရားခံပေးအောင်ဝန်ခိုင်တဲ့ညီကိုတော်နေသူပါ။ရှင်းနေကြီးဥက္ကုဏီတည်ဆုံးလာတနှစ်ကျော်လာချိန်ထိအမှုတွေခိုင်မာတဲ့အဖြစ်မထွက်သေးတယ်လို့ဆွဆွဲခံထားတဲ့အောင်ဝန်ခိုင်ကလည်းဒီနေ့ထိလွတ်မြောက်နေသေးတဲ့အတွက်ဒီမှုပေါ်မှာအားမလို့အားမြတ်ဖြစ်နေကြတယ်လို့တရားစီရင်စနစ်ပေါ်မှာမကျေနပ်မှုတွေလည်းထွက်ပေါ်နေတာပါ။ဒီလောက်ချန်တက်ဖြတ်မှုတွေတမ်းမြတ်ရှိသူ၃ဦးကိုပတ်စံတောက်ကြံနေတဲ့ရန်ကုန်မြို့မြောက်ပိုင်းခင်တရားရုံးမှာရုံးထုတ်ဆစ်ဆေးတာဖြစ်ပြီးဒီသတင်းပတ်ကဆက်ပြီးကြက်တပီးတောက်ကြံနေတွေမှာဆစ်ဆေးသွားဖို့ရှိပါတယ်။မနေ့ကဇန်နဝါရီ29ရက်မှာတရားလွတ်တော်ရှိနေဥက္ကုဏီကလေးစိတ်မှာတနက်နဲ့လောက်ချန်တက်ဖြတ်တာခံရတာဖြစ်ပြီးအခုတနှစ်ကျော်လာချိန်ထိကျေလွပြတက်တွေတွေကိုဆစ်ဆေးနေရဆဲဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံကမတိမငင်ဖြစ်နေတဲ့ဘလူချစ်စတန်ပြည်နယ်မှာဒေါ်လာဘီလီယံပေါင်းများစွာကုန်ကြမဲ့အခြေခံစောက်အုပ်တည်ဆောက်ရေးစီမံကိန်းလုပ်ငန်းတွေကိုရဖို့အတွက်ခွဲထွက်ရေးဝါဒီတွေနဲ့အဆက်အသွယ်လုပ်ပြောဆိုတာတွေရှိတယ်ဆိုတဲ့သတင်းတွေကိုတရုတ်တာဝန်ရှိသူတွေကညင်းလိုက်ပါတယ်။နဗယ်ကြားတတိစိတ်ဆွေးနွေးပွဲတွေလုပ်နေတာ9နှစ်ရှိနေပြီဖြစ်ပြီးတရုတ်အစိုးရနဲ့ခွဲထွက်ရေးဝါဒီလက်နက်ကိုင်တွေအကြားတိုက်ရိုက်အဆက်အသွယ်ရှိထားတယ်လို့ Financial Times သတင်းစာကဒီသတင်းမှာဖော်ပြတာပါ။ဒါပေမဲ့လည်းအဲ့ဒီဒေသနဲ့ပတ်သက်ပြီးတာဝန်လုဆောင်ရတဲ့တရုတ်အကြီးအကဲတာဝန်ရှိသူတို့ကတော့ဒီကိစ္စကိုသူဘယ်တော့မှမကြားဘူးလို့ပြောပါတယ်။ ိတာဝန်ရှိသူကသူ့နာမည်ကိုသတင်းထဲမှာထည့်ဖော်ပြဖို့မလိုလားပါဘူး။တီချောက်ခွတ်ထွက်ရေးဝါရီအဖွဲ့တော်ဖြစ်တဲ့ဘလူးရီပဘလီကန်ပါတီရဲ့ကိုယ်စားလှယ်တူဖြစ်သူရှားမိုဟာမက်ဘူဂဒီကလည်းတရုတ်နဲ့ဘယ်လိုဆက်ဆက်ညှိနှိုင်းတာမျိုးမှမရှိဘူးလို့ညင်းပါတယ်။ဆွေးနွေးပွဲတစ်ခုခုလုပ်တယ်ဆိုတာကျွန်တော်တို့မသိပါဘူး။တရုတ်ကဆက်သွယ်လာတာလည်းမရှိပါဘူးလို့သူခေါ်လုံနေတဲ့ဆွစ်ဇာလန်နိုင်ငံကနေမိုဟာမက်ဘူဂဒီက VOA ဒီဝါဘာသာဌာနကိုပြောပါတယ်။ဒါပေမဲ့လည်းတခြားတီချောက်ခွတ်ထွက်ရေးဝါရီခေါင်းဆောင်တို့ချို့ကတော့အဲဒီလိုအပြတ်ညင်းတာမျိုးမလုပ်ကြပါဘူး။
Turkmenistan, Afghanistan, Pakistan နဲ့ India လေးနိုင်ငံကိုတွေ့တန်းဖောက်လို့မဲ့ဘီလျံဒေါ်လာအမြောက်များတန်တဲ့ရင်းနှီးပိုက်လိုင်းစီမံကိန်းဟာကာလအတော်ကြာကြန့်ကြာနေခဲ့ရတာအခုတောက်ကြနေမှာတော့ပနေ့ရက်ခန်းနာကိုစတင်တော့မှာပါဒီ TAPA ပိုက်လိုင်းစီမံကိန်းဟာဒေါ်လာ10ဘီလျံကျန်စီမံကိန်းကြီးဖြစ်ပြီးအလင်းအားရှဒေသနဲ့တောင်အားရှဒေသဆက်သွယ်နိုင်မဲ့ဒီပိုက်လိုင်းကိုဒီနှစ်ထဲမှာစပြီးအသုံးပြုနိုင်မှုမျှော်လင့်ထားတာပါTurkmenistan မှာရှိတဲ့တဘာဝဒဏ်ငွေတိုက်ဟာကမ္ဘာစရုပ်ထအကြီးဆုံးတိုက်ဖြစ်ပြီးအဲ့ဒီကနေအရှေ့1814ကီလိုမီတာရှိတဲ့ပိုက်လိုင်းနဲ့လာမယ့်နှစ်ပေါင်း30တွင်တနည်းကိုသဘာဝဓာတ်ဝင်ကုဗမီတာ33ဘီလီယံလောက်တွယ်ယူတင်ပို့နိုင်မယ်လို့ခန့်မှန်းပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့ကကုဗမီတာ14ဘီလီယံစီလောက်ဝယ်ယူမှာဖြစ်တယ်လို့ကျန်5ဘီလီယံကုဗမီတာကိုတော့အာဖဂန်နစ္စတန်ကယူမှာပါ။တောက်ကြနေပနေ့ရက်ခန်းနာကိုဂါဂန်ကုအာဖဂန်နစ္စတန်အနောက်ပိုင်းဟရတ်မြို့မှာကျင်းပမှာဖြစ်ပြီးအင်ရှင်အာဖဂန်သမရနဲ့အတူတက်မစ္စတန်သမရပါကစ္စတန်ဝန်ကြီးချုပ်နဲ့အိန္ဒိယနိုင်ငံကြီးဝန်ကြီးတို့တက်ရောက်ကြမှာဖြစ်ပါတယ်။တက်မစ္စတန်ကသူ့နိုင်ငံတွေကအပိုင်းတွက်က2015ဒီဇင်ဘာလမှာစတင်ဆောက်လုပ်ခဲ့တာဖြစ်ပါတယ်
။ Microsoft Computer ကုမ္ပဏီကြီးကိုပူးတွဲတည်ထောင်သူ Bill Gates ဟာကမ္ဘာမှာဒုတိယချမ်းသာဆုံးပုဂ္ဂိုလ်ဖြစ်ပေမဲ့မိဘကြောင့်သောလူသုံးကုန်ပစ္စည်းတွေရဲ့ဈေးနှုန်းကိုတော့တိတ်တီးလာသူမဟုတ်ပါဘူး။ကုန်ဈေးနှုန်းကြောင့်သူမတီးလာဘူးဆိုတာဗိုလ်ဒူးနေကထုတ်လင်းတဲ့ရုပ်သံနဲ့ဆက်သူ Ellen DeGeneres ရဲ့ Ellen ရုပ်သံစီစဉ်မှာပေါ်သွားတာပါ။အဲ့ဒီရုပ်သံစီစဉ်မှာအိမ်သုံးပစ္စည်းတချို့ရဲ့ဈေးနှုန်းကိုသူမှန်အောင်ပြောနိုင်မယ်ဆိုရင်လာကြည့်တဲ့ပရိသတ်ကိုလက်ဆောင်ပေးမဲ့ကဏ္ဍလေးတစ်ခုပါပါတယ်။ပစ္စည်း၅မျိုးတက၃မျိုးရဲ့ဈေးနှုန်းကိုမစ္စတာဂိတ်မှန်အောင်ပြောရမှာဆိုပေမဲ့သူကတစ်မျိုးကိုပဲမှန်အောင်ပြောနိုင်ခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးတက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့တရင်တော်တွေကိုတင်ဆက်ပေးဖို့အချိန်ရပါပြီခင်ဗျာ။အိန္ဒိယနိုင်ငံရဲ့တရင်တပုတ်နဲ့ဆက်ပါမယ်။တရုတ်နိုင်ငံနဲ့အနီးကပ်ရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်လာခဲ့တဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကအခုတော့အဲ့ဒီဆက်ဆံရေးမှာအကန့်အသတ်တစ်ခုထားရှိလိုက်ပြီဖြစ်ပါတယ်။ပစိဖိတ်ကမ်းလွန်မှာတရုတ်ရဲ့လုံဆောင်ချက်တွေကိုကန့်သတ်လိုက်တယ်လို့ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာစောက်လို့ရေလုပ်ငန်းတက်တွေထပ်မလုပ်ဖို့လည်းပြောလိုက်တာပါ။ဗီယိုသတင်းတော့ Ralph Jennings ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။သမရဒူတာဒီဟာ2016ခုနှစ်မှာဖိလစ်ပိုင်နိုင်ငံခြားရေးမူဝါဒကိုအပြောင်းလဲလုပ်ပြီးတရုတ်နဲ့မဟာမိတ်ဆက်ဆံရေးတည်ဆောက်ခဲ့တာပါ။တရုတ်ကလည်းအပြန်အလှန်အပြင်ချင်းဝင်တဲ့ထောက်ပံ့ငွေတွေပေးတယ်လို့ရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့တာပါ။အခုတော့ Philippines Rice လို့ခေါ်တဲ့ရေအောက်ကုန်းမြစ်မှာပြည်ပရေရင်တွေစူးစမ်းရှာဖွေတာတွေကိုဆက်ပြီးခွင့်မပြုတော့ဘူးလို့ဖေဖော်ဝါရီလ6ရက်နေ့ကပြောပါတယ်။အဲ့ဒီနေရာဟာမနီလာမြို့တော်ရှင်မြောက်ဘက်လူဆုံးကျွန်းကမ်းလွန်ကတယန်ဇာတပေါ်ကျွယ်ဝနိုင်ခြေရှိတဲ့ရေရောက်ကုန်းမြစ်မှာအဲ့ဒီနေရာမှာတရုတ်တို့စူးစမ်းရှာဖွေဖို့အရင်လကရော2016ခုနှစ်နှောင်းပိုင်းကပါသမရဒူတာဒေးကခွင့်ပြုခဲ့ပါတယ်။တောက်ကြနေမှာတော့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကနှစ်ဖက်လုံးကပိုင်တယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်ဒေသတွေပိုင်းမှာနှစ်နိုင်ငံပူးတွဲစူးစမ်းရှာဖွေရေးဆွေးနွေးနေတယ်လို့ပြောပါတယ်။2002ခုနှစ်ကကြာထားတဲ့နိုင်ငံဆောင်သဘောတူညီချက်အရလူမနေတဲ့နေရာတွေမှာတိဆောက်ရွေးတွေမလုပ်ဖို့ဆွေးနွေးပွဲမှာတရုတ်ကကတိပြုခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရဲ့ဌာနကဖေဖော်ဝါရီလ14ရက်နေ့မှာပြောပါတယ်။ဒီလိုဆောင်ချက်တွေဟာဖိလစ်ပိုင်ကပိုင်တယ်လို့ပြောထားတဲ့ပင်လယ်ရေပြင်ကိုတရုတ်ကသုံးနေတဲ့ပေါ်အစောပိုင်းကသမရဒူတာဒီသဘောတူထားတာကနေပြောင်းသွားတာကိုပြနေတယ်လို့ဖိလစ်ပိုင်နိုင်ငံဒိုလဆောတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်Antonio Contreras ကပြောပါတယ
် giving us all this aid and loan etc and then at the same time you are like keeping us behind
ဒီချင်းွေစားတာတွေကျွန်တော်တို့ပြီးပြီးတစ်ချိန်တည်းမှာကျွန်တော်တို့နောက်ကျကြံရအောင်လုပ်နေတာကလက်ခံနိုင်စရာမရှိပါဘူ
း Benham Rice လို့လည်းခေါ်တဲ့ Hector 73နန်းအကျယ်အဲ့ဒီကုန်းပြင်မြင့်ဟာတောင်တိုးပင်လယ်အပြင်ဘက်နာသမုဒ္ဒရာရေနည်းနဲ့ပင်အောက်35မီတာအနက်လေးမှာရှိနေတာပါအဲ့ဒီကုန်းပြင်မြင့်ကိုဖိလစ်ပိုင်ကပိုင်တယ်လို့တင်ပြတောင်းဆိုတာကိုကုလသမဂ္ဂကော်မရှင်က2012ခုနှစ်မှာအတည်ပြုပေးခဲ့ပါတယ်။ပူးတွဲစူးစမ်းရှာဖွေတာကနေတွေ့ရှိချက်တွေနဲ့ရလဒ်တွေကိုမျှဝေဖို့အတွက်ရှင်းလင်းတိကျတဲ့သတ်မှတ်ချက်တွေထားပြီးဒူတာဒေးအစိုးရအနေနဲ့တရုတ်နဲ့ဆက်ဆက်ညှိနှိုင်းတဲ့လို့တိုင်ဝမ်မဟာဗျူဟာသုတေသနအသင်းက
Fabrizio Bozzato ga pyaw ba de.
The Filipinos should find a way to have the Chinese sharing all the
shi jet dine a chet let di a long go tyuk ga thuru go nyaw we wo twe Philippines ni ne ni lan sha de ma le ba jaw le so ro bie ji de a chet let chu go phwet tha bu tyuk ga song phyat nan ji a la la shi ni lo ba
Philippines ga bai ne lu pyaw tha de ye yin ma tyuk lout tha ra re ga kaung kaung to tet mu ya tha bi phit da jaw ji yaw ko myet ma susan sha hwe da re ma lout bu Philippines ga akhu kan tat la ra go tyuk ga a thu de le kan kwet da myu အဲ့ဒီနေရာတွေကိုတရုတ်နာမည်ပေးတဲ့ပေါ်ကန့်ကွက်တာကိုတုံ့ပြန်တာဒါမှမဟုတ်တောင်တရုတ်ပင်လယ်ထဲမှာနောက်ထပ်တည်ဆောက်ရေးတွေလုပ်ဖို့ပြောဆိုတာမျိုးတွေလုပ်မှာမဟုတ်ဘူးလို့ယူဆကြတဲ့လေ့လာသူတွေထဲမှာဖိလစ်ပိုင်တပ်ကသူဒီလီမန်နေမီကနိုင်ငံရေးသိပ္ပံပါမောက္ခဟာမန်ခရတ်လေတဝူအပါဝင်မှာ
I suspect that they're not going to be upset. This might be something that they're not going to be upset.
ကျွန်တော်သံသယရှိရာအနည်းဆုံးတော့ဒီအချိန်မှာသူတို့လိုအပ်တဲ့တဲ့ကအများစုကိုသူတို့ရရှိပြီးဆိုတာပါပဲတရုတ်ဘက်ကစိုးရိမ်မှုတစ်ခုခုရှိနေမယ်ဆိုရင်ပြေရော့စေဖို့အတွက်တရုတ်နဲ့ခိုင်မာတဲ့ချစ်ချစ်ရင်းနှီးမှုဆက်ရှိနေတယ်ဆိုတာကိုတနင်္လာနေ့ကမနီလာမြို့တော်တရုတ်ဖိလစ်ပိုင်စီးပွားရေးအသင်းမှာသမ္မတဒူတာဒီကပြောခဲ့ပါတယ်ရင်းနှီးနှီးနှီးနဲ့ရင်းရင်ကျေးကျေးပဲကျွန်တော
လည်းမရှိပါဘူးလို့သမရဒူတာဒီကပြောပါတယ်ခင်ဗျာ
။ဆရာရှင်များရှင်မြန်မာနိုင်ငံမှာရင်းခွစီလို့လူသိများတဲ့စူဝေးသမပြမှုတွေနဲ့ပတ်သက်လို့ကြထန်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။သမပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကြစရိတ်နဲ့စားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထက်မှန်ဖြည့်ဆွက်ပြင်ဆင်ဖို့ရည်ရွယ်ထားပေမဲ့လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်အပေါ်ကန့်သတ်မှုတွေကြိုးလာမဲ့ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ငြိမ်းစုစီဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့လည်ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီနေ့ညတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးလို့သူတွေအတန်နှွင့်ခြင်းမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အတိပေးအပ်ပါရခင်ဗျာ VOE American တန်ကတောက်ကြနေမယ်ခင်အစီအစဉ်တွေကိုထုတ်လွှင့်ပြီးပါဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုနားဆင်ရပါမယ်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအခြေအနေကျဆင်းသွားတယ်လို့ WJP လို့ခေါ်တဲ့ကမ္ဘာတရားမျှတမှုလိလစောင့်ကြည့်အဖွဲ့ကြီးကတတ်မှတ်လိုက်တဲ့အပေါ်မှာဥပဒေပညာရှင်တွေရဲ့သဘောထားကဘယ်လိုရှိပါသလဲလက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ထင်ရှားတဲ့အမှုတွေနဲ့တရားရုံးတွေရဲ့ဆုံးဖြတ်ချက်တွေကိုနှိုင်းယှဉ်ပြီးတော့တင်ပြပေးထားပါရခင်ဗျ WJP World Justice Project ခေါ်တဲ့ကမ္ဘာတရားမျှတမှုလိလစောင့်ကြည့်အဖွဲ့ကကမ္ဘာပေါ်ကနိုင်ငံပေါင်း113နိုင်ငံရဲ့တရားစီရင်မှုအခြေအနေတွေကိုလိလသုံးသပ်ပြီးတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတွေရဲ့စင်းကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံကိုအဆင့်တရာနေရာမှာတတ်မှတ်ခဲ့ပြီးဒါဟာဆိုရင်အရင်နှစ်ကထက်အဆင့်နှစ်ဆင့်လျှော့ပြီးတော့တတ်မှတ်လိုက်တာဖြစ်ပါတယ်။အခုလိုတတ်မှတ်လိုက်မှုကမြန်မာနိုင်ငံမှာလွတ်လပ်စွာတရားစီရင်မှုမရှိသေးဘဲဖြစ်နေတာကိုထောက်ပြလိုက်တာပဲဖြစ်တယ်လို့ AHRC အာရှလူ့အခွင့်အရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကပြောပါတယ်။မကြာခင်ကပဲရဲတပ်ဖွဲ့ကအကျင့်ပြည့်ခြားစားမှုတွေနဲ့အရေးယူမှုတွေပြုလုပ်ရမှာတက္ကံပြေးတွေဖြစ်ကြီးညာထားခံရသူတွေထဲမှာတရားရေးဝန်ထမ်းတွေပါဝင်နေမှုကတက်တည်ပြနေတယ်လို့ဦးမင်းလွင်ဦးကထောက်ပြပါတယ
်။ဥပဒေရရှိပြီးပါတယ်။အဲ့တော့ဒီဓာတ်တွေကိုကြည့်ခြင်းအပြင်မြန်မာနိုင်ငံရဲ့တရားစင်ကြီးကလွတ်လပ်စွာတရားစင်ကြီးမရှိတဲ့အပြင်ခြားစားမှုလာစားမှုတွေနဲ့ကြီးဖြစ်နေတယ်ဆိုတာတွေကိုဒီအစီရင်ခံစာအနေနဲ့ထောက်ပြလိုက်တယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ WJP အဖွဲ့ရဲ့အစီရင်ခံစာအရဒေတာတွေမှာကြည့်မယ်ဆိုရင်နိုင်ငံ15နိုင်ငံရှိတဲ့နဲ့မြန်မာနိုင်ငံဟာအဆင့်14မှာရောက်နေပါတယ်။ဒီဖွဲ့ကတိုင်းတာတဲ့နေရာမှာအစိုးရကပြည်သူတွေပါ တာဝန်ယူမှုတာဝန်ခံမှုရှိခြင်းလူတို့ရဲ့အခြေခံရပ်ပိုင်ခွင့်တွေကိုအကာအကွယ်ပေးတဲ့မျှတသောတရားဥပဒေများရှိခြင်းပွင့်လင်းမြင်သာစွာစီစဉ်ဆောင်ရွက်ခြင်းဗက်လက်မှုကင်းရှင်းခြင်းစတာတွေကိုအခြေခံပြီးတော့ဆုံးဖြတ်ခဲ့တာလို့ဆိုပါတယ်မြန်မာနိုင်ငံမှာကိုလိုနီခေတ်ကရေးဆွဲခဲ့တဲ့ခေတ်မမီတော့တဲ့ဥပဒေတွေကိုဆက်လက်ပြီးတော့အသုံးပြုနေစေဖြစ်တဲ့ဆိုတဲ့ဝေဖန်ထောက်ပြမှုတွေကလည်းရှိနေပါတယ်။ဦးမင်းလွင်ဦးရဲ့အမြင်ကတော့
ဒီဥပဒေကိုအနှဲ့အသိပဲဖွင့်ဆိုတဲ့အခါမှာအဓိကတာဝန်ရှိတဲ့သူတွေကတရားသူကြီးနဲ့တရားစွဲအဖွဲ့ကြီးအသီးသီးကဖြစ်တယ်။အဲ့တော့အဲ့ဒီလူတွေကမိမိလိုသလိုတွေးပြီးတော့ဥပဒေကြားထမ်းချက်အတိုင်းတည်တည်ကြကြလိုက်နာဆောင်ရွက်ခြင်းမရှိပဲနဲ့ဒီစီဆုံးဖြတ်နေတဲ့ဥစ္စာတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလွတ်လပ်တဲ့တရားစီရင်ရေးစနစ်ကိုရောက်ဝင်လာပဲနဲ့ဟိုအဂတိတရားတွေနဲ့ပေါ့ဗျာအဲကြောက်ရတာရယ်လက်ပြီးလက်ယူရှိတာတွေရယ်စရှိသဖြင့်ပေါ့နိအဂတိတရား၄ပါးနေမလွတ်နိုင်သေးတဲ့တရားစီရင်ရေးစနစ်ဖြစ်နေတယ်ဆိုတာကိုကျွန်တော်တို့သိရပါတယ
်တစ်ချိန်တည်းမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥက္ကဋ္ဌကိုလောက်ကျန်တတ်ဖြတ်ခဲ့သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းတဲ့တန်တရားရှိသူ၃ဦးတည်းကအဝင်းထုံးကိုကြက်3,500ရန်ခံဝင်ကလေးနဲ့မင်းကအမခံပေးလိုက်ပါတယ်။ဒါဟာတရားဥပဒေအကြောင်းအရဆွဲဆိုတဲ့ပုံမှန်ဟာအမခံပေးနိုင်တဲ့ပုံမှန်နဲ့အကျုံးဝင်လို့သာအမခံပေးတာဖြစ်တယ်လို့ဦးမင်းလွင်ဦးကသုံးသပ်ပါတယ်။ဒါပေမဲ့တရားရုံးဘက်ကအမှုသွားအမှုလာပေါ်ထည့်သွင်းစဉ်းစားစရာတွေရှိနေသေးတယ်လို့ဆိုပါတယ်။တရားလိုဘက်ကအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးနီလာကတော့အမကံပေးတယ်ဆိုတာအမကံပေးဖို့တက်တက်မဟုတ်ပဲပြန်ပြီးတော့စဉ်းစားရမယ့်ကိစ္စတွေရှိသေးတယ်လို့ VOE ကပြောပါတယ်
။ပထမအချက်ကဥပဒေအမကံပေးတဲ့ပေးနိုင်တဲ့ဖြစ်မှုဖြစ်သလား။ဒုတိယအချက်ကတော့တရားခဏထပ်ပြီးတီးချောင်မှာလား။နံပါတ်3အချက်ကတော့တရားခဏပြစ်တီရအောင်ကိုလွတ်မြောက်သွားလို့ရှိရင်ဖြတ်သိမ်းနိုင်သလားဆိုတဲ့အချက်3ချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်။အဲလိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေကထန်ကျရရတော့အမကံပေးနိုင်တဲ့ပုံမှန်ဆိုတာမှန်ပါတယ်။ဆပီတီချက်နေရနေတာဟုတ်တယ်မဟုတ်တယ်ဆိုရဲတိတာတယ်လောလောတဲ့ခါဝင်ရှိမယ်ဆိုလို့ရှိရင်ဒါလို့ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောရမှာဖြစ်ပါတယ်တတိယတစ်ချက်ကသတိအားလုံးဖြည့်ဆည်းနိုင်တာဖြည့်ဆည်းနိုင်မလားဆိုလို့ဒီစားအောင်တော့ကျွန်တော်အနေနဲ့ဟိုကျွန်တော်တို့ကသတိနဲ့ကြည့်ရမယ့်အခြေအနေမျိုးတစ်ခုရှိပါတယ
်တင်ရှားတဲ့နောက်အမှုတစ်ခုဖြစ်တဲ့ရိုက်တာသတင်းတော်နှစ်ယောက်ရဲ့အမှုမှာဆိုရင်လည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအဲ့ဥပဒေနဲ့အရေးယူထားတာဖြစ်တဲ့အတွက်အမကပေးလို့မရဘူးလို့ဆိုပေမဲ့တရလူနဲ့တရလူရဲ့အဓိကကြတဲ့တက်သေးတွေကိုစစ်ဆေးပြီးလို့စစ်ဆေးချက်ပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတဲ့ကိစ္စရက်ထင်းထင်းရှားရှားမဖြစ်ဘူးဆိုရင်အာမခံပေးပြီးတော့ဆက်လက်ထုချေခွင့်ပြုနိုင်ပါတယ်လို့ရှင်းနေဦးမင်းလွင်ဦးကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာတရားစွဲအဖွဲ့အစည်းတွေကတက်သေးတွေအများကြီးတင်ပြီးတော့လိုအပ်တဲ့အချက်တွေကိုနောက်ခေါ်တက်သေးတွေမှာထည့်ပြီးတော့အမှုကိုအတင်းခိုင်လုံအောင်တက်သေးပြနေတဲ့ဖြစ်ရက်တွေကမြန်မာတရားစီရင်ရေးစနစ်မှာတွေ့နေရပြီးတော့ဒါဟာအလွန်ရုပ်ဆိုးတဲ့ကိစ္စဖြစ်တဲ့အကြောင်းထောက်ပြပြောဆိုပါရစေခင်ဗျာ
ဗျူအမေရိကန်တန်ကသတင်းလော်တွေကိုဆက်လက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာထိုင်းနိုင်ငံရဲ့မြောက်ပိုင်းချင်းဆိုင်ဒေသမှာမြန်မာနိုင်ငံနေဆက်ကနေတည်လာတဲ့ပန်းဒီတစိပ်ပါအဲ့အနက်ဒီထဲမှာထုတ်ထားတဲ့စိတ်ကြွမူးယစ်ဆေးပွားအပြာပေါင်း6သိန်းဖမ်းဆီးနိုင်ခဲ့တဲ့အကြောင်းအပန်ငါစစ်ဒေတာတိုင်မှုဖြစ်တဲ့ပတ္တယာစူရီရက်ကချင်းမိုင်မြို့မှာဖေဖော်ဝါရီလ21ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ VOE သတင်းတော့မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းချင်းစံဒေတာမှာမြန်မာနိုင်ငံနယ်စပ်ဘက်ကနေတည်ဆောင်လာတဲ့ပန်းသီးတစ်စိပ်ပါအိတ်အနက်တွေနဲ့ထုတ်ထားတဲ့စိတ်ကြွစီမွေးရစီဝါ6သိန်းကိုထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့တာပါထိုင်းနိုင်ငံချင်းဆန်ခရိုင်မေမတေးရွာအနီးကတောလန်းကိုတုံးပြီးမွေးရစေးဝါးတွေတဲဆောင်လာတဲ့ထိုင်းကမောင်သမားတို့ဟာထိုင်းမြန်မာနယ်စပ်မှာနေတဲ့ကိုနိုင်ဟန်ဆိုသူကဘန်ကောက်အထိပို့ပေးဖို့ဘတ်5000နဲ့တည်ယူကဖြစ်ပေးခဲ့ကြောင်းဝန်ခံပြောဆိုသွားခဲ့တယ်ဆိုပြီးအမှန်ငါစစ်ဒေတာတိုင်းမှုပီထရစီရီယက်ကချင်းမန်မြို့မှာဖေဖော်ဝါရီလ21ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မွေးရစေးဝါးအလုံးကြီး6သိန်းကိုတော့အနက်ရောင်ကားတစ်စီးရဲ့နောက်ပိုင်းကားကိုယ်တယ်နဲ့ကားပိုင်းအပေါ်အတွင်းမှာဖွက်ယူတည်ဆောင်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံသားကားမောင်းသူဟာနယ်စပ်စစ်ဆေးရေးဂိတ်တွေကိုတော်လန့်တွေကနေရှောင်ပတ်ပြီးမောင်းနေလာခဲ့ကြောင်းသတင်းရရှိလာကြောင်းရဲတပ်ဖွဲ့ဝင်တွေကပိတ်ဆို့တားဆီးစစ်ဆေးခဲ့ရင်းအခုလိုမျိုးဖမ်းဆီးခဲ့တာလို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။ဒါတော့မအေးမှပြောပြသွားတာဖြစ်ပါတယ်။အခုတော့တိတ်ပန်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။
she living the daga woman. I read Nanga ye, we come, Piari, Tegan, Nayarega, Neon Pimmy Oma, Agata, Yemun, Tipan, Pinashin, and Puerto Pogani, Mars, Inga Jubo, Yonide, Mars, Inga Jubo, my Yonide, Ponsam Unit, Santa Moody, looks on the body. A cool only day, let three Santa Mujo, Neon, Inga Jugu, Lame, Sesu, Ne, Dwin, De Gay, Toyo, Name, Kizzy, and Dwin, Lampoon, Billy Mansu, Bidoli, Puega, Yonti, Tajabade, Adi Jow, Vue, Drindo, Physia, El Masri, Dream People, Tarago, Go Women at Timpia Bivali Mekma.
Okay, Ba, Diniaga, Inga Julu, Tinni Bime, De Gay, Inga Judo, Maho Babu, Uman Angelia, Tufa, Tekanara Demaba. ချင်းချန်တဲ့ရာသီဥတော်အကြောင်းနေတဲ့လို့လူတီများတဲ့ဒီနေရာလေးဟာအခုနိုင်ငံနှစ်ဆန့်ငါးနိုင်ငံကသိပ္ပံပညာရှင်200ကျော်အတွက်တော့အင်္ဂါဂျိုကိုလူသားတွေလွတ်တင်ဖို့နည်းပညာတွေအတွက်လက်တွေ့မြင်ပြီးစမ်းသပ်မှုလုပ်ဖို့အသုံးဝင်ဆုံးနေရာလေးတစ်ခုဖြစ်နေပါတယ်စမ်းသပ်မှုတစ်ခုကတော့နှစ်တန်ခွဲ၄တဲ့အခုလေမှုအပင်အဆောက်အုံနေတဲ့ဒီတဲကနာရာတွေကဆိုးဝါးလွန်းတဲ့ရာသီဥတော်ကိုကြ
Elon Musk နဲ့သူ့ရဲ့ဖွဲ့သားတွေအနေနဲ့ဒီ Falcon Heavy အကသဒုံးမြင့်ကြီးအလောက်ကောင်းကောင်းဖြစ်တာကိုမကြခင်ကပဲတက်တည်ပြလိုက်ပါပြီ။အခုလိုလုံးဖြစ်တာကြောင့်အကသဟိုးအနက်ပိုင်းတဲ့ကိုထက်သွင်းနိုင်တဲ့လုံးဝမတူဆန်းပြတဲ့ဒီလက်တွေ့အဆောင်တဲ့အခုကျွန်တော်တို့ရောက်နေတာလေ။ဒါကိုကျွန်တော်တို့ Mars Ingajure တွေကိုပို့လို့ရပြီဗျ။အကသတဲ့ကိုလက်လန်းမိနိုင်ဖို့ကအဓိကတော့ချက်ကြဆုံးတဲ့ကတခုဆိုတော့အဲ့ဒါအတွက်အခုအတိုင်းတာတစ်ခုထိတက်တည်ပြလို့ရသွားပါပြီ
။တကယ်တော့ဒီအာကာသဂျူရီကြာစူးစမ်းရှာဖွေမှုလုပ်ငန်းတွေအတွက်ပြင်ဆင်တဲ့သိပ္ပံသုတေသနလေ့လာမှုအများစုကိုကမ္ဘာမြေကြီးပေါ်မှာပဲလှုပ်ဆောင်လာခဲ့တာပါ။အရီဇိုနာပြည်နယ်ကနေဆိုက်ဘေးရီးယားတဲကနာရာထိရာသီဥတုကြမ်းတမ်းတဲ့ဒေသတွေကိုသုံးပြီးကမ္ဘာကျိုးပြင်ပအာကာသအတွင်းအန္တရာယ်မျိုးစုံကိုလေ့လာကာတကယ့်အာကာသထဲမှာသုံးနိုင်တဲ့လေကြောင်းကုန်းကြောင်းပို့ဆောင်ရင်တွေအခြေစိုက်စခန်းရင်တွေနဲ့အာကာသဝတ်စုံတွေကိုတီထွင်ဖန်တီးကြရတာပါ။အာကာသလေလာရေးအေဂျင်စီတွေကဒီဒေတာကိုအာကာသပုံတူလို့ခေါ်ဝေါ်ကြပါတယ်။အာကာသရင်မှုတွေရင်ဆိုင်ကြုံတွေ့ရမဲ့တကယ့်အာကာသတွင်ကြမ်းတမ်းမှုတွေနဲ့ဆင်တူနေလို့ပါ။ MRT 18 လို့နာမည်ပေးထားတဲ့အာကာသတွင်လရှိချာလေလာရေးခီးစဉ်အတွက်အခုလိုလေလာမှုတွေလုပ်နေချိန်မှာဒီအဖွဲ့ကောင်းဆောင်ဂါနာဂရူမာက
ဒီ look in the landscape in all those hills is magnificent.
ဒီနေရာအနေထားတစ်ဝိုက်ကိုကြည့်လိုက်ရင်ဒီတောင်တွေရောပေါ့နော်။အခုဒိုဖာတဲကန်နာယာကြီးရဲ့ကြီးမားလွန်းတဲ့အင်းလင်းပြည်ကြီးထဲမှာကအင်္ဂါဂျိုမှာရှိတဲ့နေရာတွေလိုပါပဲ။အမွှာသဘောမျိုးဆင်တူနေတာဖြစ်ပါတယ်။ဒီနေရာတွေကချွတ်ဆွလို့တူနေရာမှာမြင်ရတဲ့ပုံတွေနဲ့တူတာမကဘူးလေ။တဘာဝဓာတ်တထုဖွဲ့စည်းတည်ရှိမှုတွေလည်းတူနေတာဖြစ်ပါတယ်။ဒီဓာတ်တထုအရွယ်စားကအစားတူနေတာအပြင်တခြားအချက်လက်တွေအများကြီးလည်းဆင်တူပါရယ်ဒီအခြေအနေကောင်းတွေအပြင်အိုမန်နိုင်ငံသားတွေရဲ့ကူညီဖော်ရွှေမှုကလည်းကောင်းလွန်နေတော့ကျွန်တော်တို့အနေနဲ့ဘူမိနတ်တန်နေရာမှန်ကိုလုံးဝရောက်နေတယ်လို့ခံစားရတာပေါ့ဗျာ
ဒီလေလာမှုထဲမှာအာကာသဝတ်စုံတစ်တွေအတွက်လေလာမှုလည်းပါပါတယ်အခုနောက်ဆုံးပေါ်အာကာသဝတ်စုံကပေါင်130လေးကျင်ရှိပြီး USB ကွန်ပျူတာမှတ်ဉာဏ်အသေးလေးတွေကတဆင့်သိပ္ပံဆိုင်ရာအထောက်အထားတွေကိုဆက်သွယ်ပေးနိုင်ပါတယ်အာကာသရေမှူးအုပ်ထုပ်ပေါ်မှာမြေပုံတွေဆက်သွယ်ရေးနဲ့အာယုန်ကန်ကိရိယာဆိုင်ရာသတင်းအချက်အလက်တွေကိုပြသထားပါတယ်။ကိုပိုင်အာကာသရင်းလို့နာမည်ပေးထားတဲ့ဒီအာကာသဝတ်စုံဝတ်ထားပြီးအာကာသရေမှူးတွေအနေနဲ့အသက်ရှူတာစားတောက်တာနဲ့စမ်းသပ်မှုမျိုးစုံကိုလှုပ်ဆောင်နိုင်ပါတယ်။အခုလေ့လာမှုကြောင့်ဆယ်စုနှစ်အနည်းငယ်အတွင်းမှာလူတွေအင်္ဂါဂျိုပေါ်မှာနောက်ဆုံးလမ်းလျှောက်နိုင်တော့မှာဖြစ်ပါလေခင်ဗျာ
။ဒါကတော့ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ်။ VOA American တန်ရဲ့တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါရခင်ဗျာမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အတန်လှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြာနေမိနစ်ပိုင်းအစီအစဉ်တွေကိုလှိုင်းတိုမီတာ32 40 48တို့ပြင်လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့နန္ဒခင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရမှာပါအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ဆက်ကဥတုံပါလို့ဖြစ်တာအများများပဲဒါပေမဲ့တချို့ကလည်းဆက်ကဥတုံဆောင်းရတော့တယ်ဘယ်လိုဖြစ်ရဆို11အယူကျူးတယ်အောက်ပိုင်းက
ဒါကတော့ဦးကောင်းမှရတဲ့ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့ပါရဂူဒေါက်တာဆိုင်မွန်တာရဲ့ပြောပြချက်ဖြစ်ပါတယ်မကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့နန်းနခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါတယ်အမေရိကန်ဣဒီယန်3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ထားတာ
ပါဒီကိတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါလေစာလုံးပေါင်းက s h o w show ကပြပါ y o u r your ကသင်ဤ t r u e true ကအစ်မှ c l o u r s colors ကအယောင်းလို့လုံးကောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် c o l o r s ဆိုပြီးတော့ u ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြင့်တင်ပြလိုပါတယ်စကွိုက်ထုံရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့သင်ရဲ့အယောင်စိအယောင်မှန်တကယ့်အယောင်ကိုပြတတ်ပါဖို့ရှင်ဒီတော့ဆင်းတယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းတယ်လာတယ်လို့ဆိုပါတယ်တကယ်ကတော့ပြည်내ပြည်မှာစစ်တပ်ရမှာပြည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ့်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနည်းပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေချင်းကနေဒီ idiom အသုံးဆင်းသင့်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်းကိုဒီပေးရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအဖြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါလေဒီသုံးရပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
လူများစုကရည်စားဘဝတွဲနေတုန်းဆိုအကောင်ဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူးတကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
show your true colors
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒါကတော့ American idiom အသုံးနှုန်း English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာရင်တိုက်မှုနဲ့ခေါင်းဒဏ်ရာအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာရင်တိုက်မှုတွေဖြစ်များပြီးတော့ဥကောင်းနဲ့လေဝင်ထိခိုက်မှုတွေပုံများလာတာကြောင့်ကာကွယ်နိုင်ရေးလူမှုပညာပေးတာနဲ့အရေးယူစစ်ဆေးတာတွေတိုးလွှင့်ဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။ဘာကြောင့်ဒီလိုရင်တိုက်မှုတွေပုံများလာပြီးတော့ခေါင်းနဲ့လေဝင်မှာပြင်းပြင်းထန်ထန်ထိခိုက်တေဆုံးမှုတွေများလာရတာပါလေ။ကာကွယ်ဖို့ပညာပေးတာအရေးယူမှုစတာတွေကိုဆောင်ရမ်းရှောင်ရမ်းနေဟိုအုံနှောက်နဲ့အာယုံကြော့အထူးခွဲစိတ်ကူပါရဂူဒေါက်တာဆိုင်မွန်တာကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။
โอเคทุกคู่ตมารอดีดอกเตอร์ไซมอนตาครับကျွန်တော်တို့မြန်မာနိုင်ငံမှာဒီရေမတော်တဆတိုက်မှုတွေကအဖြစ်များနေတာကိုတွေ့ရတဲ့အခါကျတော့ဒီမတော်တဆမှုတွေကြောင့်ဥကောင်းတရားရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
း။အများကြီးကဒီမတော်ဆကျင်းမှုဟာတော်တော်လေးများတယ်ပြဿနာဆိုငါးပါးပြလူငယ်တွေများတယ်နောက်ပြီးတော့ဒီရင်ကမော်တော်ဆိုင်ကယ်လိုလည်းကူမရအခုကဆီရလည်းတက်တာသွားလာနေအစီအစီလမ်းလည်းကောင်းနောက်တစ်ခုတိုးရော်လည်းအထီးတော့ဒီရင်လူပါလူရွာတဲ့ချီကိုတောင်းလို့ရတယ်ဆိုတော့တုံးတဲ့တူများတယ်။နောက်တစ်ဖက်မှာလည်းဒီရင်စိကန်းနိုင်ငံလည်းသိပ်တော့နားမလည်ဘူး။နောက်အသက်အရွယ်မရောက်တဲ့ခရီးရလည်းတစ်ခါလေတို့ဒီ life saving machine တွေကိုပေါင်းရတယ်ရှိတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီရင်တိုက်မှုများတဲ့အခါကျတော့ဘယ်လိုမျိုးဒီဥကောင်းတန်ရတွေရလဲဆရာ
။ Motorcycle ကို come out from over man ။တချို့ကလည်းဘောဘောဆောက်တယ် come out လည်းမဆောင်ဘူး။အဲကောင်းအပ်ချီရမယ်ကိုယ်ပြေကုန်
။ဟုတ်ကဲ့အဲ့တော့ဆိုက်ကယ်တိုက်မှုကြောင့်အုံနောက်တန်ရတာပုံများတယ်တပေါ့ပေါ့
။ဟာဟုတ်တယ်များတယ
်။ဟုတ်ကဲ့အဓိကတော့ဒီဆိုက်ကယ်အုတ်ထုတ်မပါလို့ပေါ့
။ဆိုက်ကယ်အုတ်ထုတ်မပါလို့ချီတာအများများတယ်။ဒါပေမဲ့တချို့ကြောင့်လည်းဆိုက်ကယ်အုတ်ထုတ်ဆောင်းရတော့လေဘယ်လိုဖြစ်ရဆိုလည်းပင်အယူကျိုးတယ်။အောက်ပိုင်းကကုန်ပြေကုန
်။ဟုတ်ကဲ့အဲ့တော့အဓိကတော့ဒီအုံနောက်ရဲ့အာယုံကျော်မကြီးကိုသွားထိခိုက်တာပေါ့ဆရာနော်လည်းပင
်။ဟုတ်တယ်ဟုတ်တယ်
။ဟုတ်ကဲ့ဆိုက်ကားတိုက်မှုမှာဘယ်လိုမျိုးဒီဥကောင်းတန်ရကိုဖြစ်စေလဲဆရာကြီ
း။ဟောကားတိုက်မှုမှာတော့နောက်တော့ဒီကဘာတက်တဲ့အလေးချင်းတိတ်ပြီးရှိပြီ။အဲ့ဒီရှိတဲ့အခါကျတော့ကဘာတက်ပြီးဆိုရင်ဆင်းမရှိတဲ့လူတွေကရုပ်တရက်ချက်ချင်းရှိဖို့ဂုံငယ်လွင့်စင်သွားပြီ။ရှိရရှိတဲ့အရာဝတ္ထုနဲ့ရိုက်မိခိုက်ပြီးတော့ကောင်းတဲ့ရှိရမှန်တဲ့ရိုက်ပြီးတော့ကောင်းတဲ့ရှိရစီရတဲ့ငယ်ရိုက်မိတဲ့နောက်လေဘရနောက်ဖို့ပြန်လာပြီးတော့ရိုက်ချိုးတဲ့လူဖြစ်တယ်။အဲ့တော့ကောင်းတဲ့ဟာရှိနေရိုက်မြေဖွန်ကွဲပြီးတော့တချို့ကဖိုင်နယ်လေဗင်းတော့ပြတ်ထွက်တာရှိတယ်။ဒီစမြေလုံးတွေထွက်သွားရရှိရင်နောက်ပဲပြန်လာကြဆက်ပဲကျိုးတယ်။အဲအော်ပရိုက်တဲ့ဒီလီဗာဆုံးတဲ့အရာတွေကအတွေ့ရတယ်။တချို့ကလည်းမသိမရှိနဲ့စမ်းမြောင်းရင်းကြံခဲ့တဲ့လူတွေအများကြီးတွေ့ရှိရပါလိမ့်
မယ်။ဟုတ်ကဲ့ဆရာ။အခုလည်းမဒီလိုအပ်တဲ့ဒီဆိုက်ကယ်အတွက်ဆိုတော့အုတ်ထုတ်ပါဆရာနော်။ကားအတွက်ဆိုတော့ကပတ်ကပတ်တဲ့အတွက်ခေါင်းတန်ရည်ရတာအပြင်တခြားရင်တိုက်ခတ်မှုတွေရောရှိသေးလားဆရာကြီ
း။တခြားရင်တိုက်ခတ်မှုတွေလည်းရှိတယ်ဒီလမ်းနေသားပေါ်လည်းမူတည်တယ်။လမ်းဆိုရင်အကွေအကောက်တို့မီးမလင်းတာတို့လမ်းရဲ့အပြင်အကွေအကောက်တို့ဆိုတာတချို့ကအကွေကတိတ်ပြီးတော့အဆောင် gradient ဆိုလေအဆောင်ကတည်းကလိုအပ်တဲ့ညမှာမရှိတဲ့ကတ်ဟိုတဖက်လုံးဖြစ်သွားတ
ာ။ဟုတ်ကဲ့ဆရာ
။ကောက်ရဲ့အပြင်ဟိုတာယာတို့မကောက်တာ brake မကောက်တာစသည်ပါလိမ့်မယ်။နောက်လူရဲ့အပြင်လိုအပ်တဲ့အရေးတောက်ရဲ့မူအေးရေးပြည့်
ဟုတ်ကဲ့ဆရာအခုလိုမျိုးအကြောင်းမျိုးစုံရှိတဲ့အတွက်ဒီရင်တိုက်ခတ်မှုကြောင့်ခေါင်းထိခိုက်မှုကာကွယ်ရေးအတွက်ဆိုလို့ရှိရင်ဘာတွေလုပ်ဆောင်ဖို့လုပ်လဲ
ဒီရင်တိုက်မှုတွေမှာမဖြစ်လို့ဆိုရင်ကျူတီကာကွယ်မှာလည်းအချက်တွေအများကြီးပဲလူတို့ကိုအသိပညာပေးအဲ့ဒါမှသူတို့ပူပူကိစ္စတော့ဒီဖြစ်ပြတာတွေနည်းပါးပေါင်းတဲ့သဘောရှိတယ
်ဟုတ်ကဲ့အဓိကရေစီကန်လမ်းစီကန်ပေါ့ဆရာနော
်ရေစီကန်လမ်းစီကန်တွေတော့တယ်လီဗီရှင်းရေဒီယိုလမ်းပိုစတာသာသင်ကြောင်းမှာကရုဏာရတဲ့အတင်းဓာတ်ကိုကောင်းပါလေ
။ဟုတ်ကဲ့။နောက်ဆိုက်ကယ်နဲ့ပတ်သက်ပြီးတော့ဒီအုတ်ထုတ်ဆောင်မှုအပိုင်းနဲ့ဒီကားမှာကပတ်ပတ်တဲ့အပိုင်းရော
။အော်ဒါအရေးကြီးတယ်။အဲ့ဒါလေးတွေကစီကံနဲ့ထုတ်ထားမှာအဲ့ဒါလေးရောက်ခဲ့ခါအလိုစစ်ဆေးရမှာနော်။အဲ့ဒါတွေ့ကလေးရှိနေသူအရေးကြီးတန်းရိုက်စားပြီးအဲ့လိုလောက်ပါများခဲ့ရှိနေသူမလုပ်ဘဲမပတ်ဘဲနဲ့ကောင်းဆောင်နေမနေနိုင်ဘူးတော့
ဟုတ်ကဲ့ပညာပေးတာဖြစ်ပါဆရာနော
်ဟုတ်ကဲ့ပညာပေးဟုတ်ကဲ
့ဟုတ်ကဲ့
နောက်တစ်ခုကအရေးယူမှုတွေတွေ
ဟုတ်ကဲ့နောက်တစ်ခုကအရက်မူတာတို့အင်္ဂိတာတို့နဲ့ပတ်သက်လို့
အရက်မူတာတော့အရက်ငန်းတစ်ပါးတောက်ရင်ဘာမှမဖြစ်လို့ထင်တာလေဒါမှမဟုတ်အရက်တောက်ရင်အရှင်ကညာလာတဲ့အခါကျတော့မူးတက်လာတယ်နောက်သူပြေဝီကန်ကတောက်ချာညာတို့စတိတူတူနေအလူတည်းရတော့စိအပေါင်းဖော်တဲ့စူပရောတောက်ချာစားကြတော့နောက်ပြန်လာရင်ကိုကကိုပေါင်းဘာမှဖြစ်လို့ဆိုတော့ဒီစားလေအလိုရပို့ဖို့ဆက်သွားတယ်ကားပေါင်းတဲ့ခါကျတော့ဒုက္ခရောက်တော့ဘောသူများလေးရှောက်တိုက
်ဟုတ်ကဲ့ဆရာသူတို့ကတော့ဒီပညာပေးမှုအပြင်ခုနအရေးယူမှုတွေလုပ်ဖို့အနေထားရောစစ်ဆေးမှုရောပေါ့
စစ်ဆေးမှုတော့လောရမှာပဲရောက်ဖန်ခါ support check ရရှိရမယ် routine check အလိုလုပ်ပေးမှာ
ဟုတ်ကဲ့ဆရာနောက်တစ်ခုကအိမ်ငိုက်တာနဲ့ပတ်သက်လို့ပါ
အိမ်ငိုက်တာတော့အရေးကြီးတယ်ဘာလို့ခီးဝေးမောင်းရင်အိမ်ငိုက်တယ်ကနောက်တော့ရန်ကုန်နေမင်းတို့တိတ်ဝေးတယ်တိတ်ဝေးတော့မွန်းလူထုံးဖြစ်နေကားပေါင်းတူတော်ရမယောမယောနောက်ကြောက်တူငှိုက်တာနောက်လာတဲ့ခါကျတော့အဲ့ဒါဖြစ်သွားတော့ reflex ဆက်နေကော brief program ချင်းဟာ brief program နဲ့နောက်ကြောက်တာအဲ့တော့လာတိတ်ချောင်းမှာကြည့်တယ်အဲ့လိုနေတယ် တော်တော့လမ်းပြီးဝေဒရာကြီးလည်းငိုက်တယ်။နောက်ညရပင်ပါတော့လက်ဖက်အစောစောရောက်အောင်အချိန်ကြီးရောက်အောင်ဆိုတော့အစောကြီးထပ်လို့ပေါင်းအဲ့ဒါအေးရမဝတ်ဝတ်ကြီးထပ်ထွက်အဲ့ဒါပူကရမငိုက်တယ်။
ဟုတ်ကဲ့ဆရာ
။အဲ့
တော့တိတ်ငိုက်နေတဲ့သူတွေအတွက်ဘယ်လိုအကြံပေးနိုင်လဲဆရာကြီ
း။ဟာအေးငိုက်ရင်ဆက်မမောင်းနဲ့ဒီနေ့မှထွေးကြပြော15မိနစ်လောက်အေးလိုက်။အဲ့ဒါမျက်စိကြောင့်ပွင့်နေညနာပစ်လိုက်မှနေဒီလိုတော့ဒီကော်ဖီရဲ့ကျူတော့ထားလေကောင်းတယ
်ဟုတ်ကဲ့ဟိုတချို့ကလည်းမြန်မာပြည်မှာဒလေထုံးစံရကွန်ဆာကြရတယ်လို့ပြောတာပေါ့ဆရာနော်တချို့ကလည်း PK ဝါကြတယ်အဲ့ဒါတွေရော
ကွန်ဆာအသိပကောင်းကိုစင်ရစီရက်ကူဒင်းရှိတယ်ကအဲ့ဒါမူတယ်နောက်တော့ဆေးရကြီးတော့ထဲတယ်ကလာစီတဲ့စူကာမစကီတော့92တွေထဲတယ်ကတော့မူရကကွန်ဆာတော့မကဲဘူးကောအန်တီပြောင်းရတယ
်ဟုတ်ကဲ့ PK စားတာကြတော့ဆရာကြီ
းအ PK ရတော့ကျောင်းနိုင်ငံမှာတိတ်ပြောလေးစားသိကရှိစားရတယ်ရမ်းနေရတယ်စားရတယ်ရှိတယ်ရှိမှာတော့ဆက်စစားရတယ်အားရမယ် PK တော့မှာပဲရောက်တယ်ဒီခါမင်းရမ်းနေတော့ကောက်ပြီးရမြောက်ပြောတာလေအဲ့ဒါစားရတော့ပူရောပါကျောင်းရှိတယ်လို့ဖြစ်သင်တော့ခေါ်ချင်မှလည်းဟုတ်မှာပဲ
ဟုတ်ကဲ့ဆရာအခုလိုဒီကားတွေဆိုက်ကယ်တွေမတော်တဆတိုက်ခတ်မှုတွေများပြီးတော့ဥက္ကဋ္ဌံအပြင်းထန်ဖြစ်ရတဲ့အနေအထားနဲ့ကာကွယ်နိုင်အောင်ကျွန်တော်မမေ့မိတဲ့တခြားရေးကြီးတဲ့ချက်က
အသက်မရှိတဲ့ကလေးတွေဟိုမိဘတွေကားတွေထုတ်မပေးစီပါနဲ့နောက်ကလေးကလည်းစိတ်နဲ့ဆိုတော့ယူတော့ခိုးတော့ထွက်ထွက်ပေါင်းကြတယ်သူကလေးငယ်ကလေးပဲရှိတယ်တက်ပေါင်းတယ်မော်တော်ဆိုင်ကယ်တက်ပေါင်းတယ်နောက်မှနှစ်ယောက်တော့တင်လိုက်ပြီအဲ့လိုပဲအများကြီးပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုနောက်ထပ်အပတ်စဉ်ကတင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ BNI အဖွဲ့ဝင်နေကြားဒေတာမှရှိတဲ့သတင်းတောက်တွေစုစည်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ။
စင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေကျင်းဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုတ်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900မိသားဟာအနာပိုင်တွေဘက်ကဖိအားပေးတာခံနေရတယ်လို့ဒေသခံဟိန္ဒူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာဘုံပေါက်ကွဲခဲ့လို့23ဦးဒဏ်ရာရရှိခဲ့ပြီး2ဦးသေဆုံးခဲ့တယ်ဆိုတာနဲ့အစည်းအဝေးပွဲတွေလုပ်တဲ့အခါမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမှုမှုတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကနေကန့်သတ်ညွှန်ကြားလာတဲ့အပေါ်ရခိုင်လူထုအခြေပြုအဖွဲ့အစည်းတွေကဘယ်လိုမြင်ပါသလဲဆိုတာတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေကယ်ဆယ်ရေးစခန်းကနေမောင်တော်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးမှာမိမိကျေးရွာတွေကိုပြန်ကြဖို့အာဏာပိုင်တွေဘက်ကဖိအားပေးတာခံနေရတယ်လို့တရက်ခံဟိန္ဒူတွေကပြောပါတယ်သူတို့မှလွန်ခဲ့တဲ့နှစ်ဩဂတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရာဆုံးခွာပြီးစစ်တွေမျိုးမှခိုးလုံနေခဲ့ကြသူတွေဖြစ်ပြီးအာဏာပိုင်တွေဘက်ကလုံခြုံရေးစိတ်ချရလို့နေအိမ်တွေပြန်ဆောက်ပေးမယ်ဆိုတဲ့ကတိနဲ့စစ်တွေကနေမောင်တော်မျိုးကိုပြောင်းရွှေ့လာကြတာပါအခုလိုဖိအားပေးခံနေရတဲ့ဟိန္ဒူလူမျိုးတွေကတော့မောင်တော်ရက်ွက်3 4မိုင်ရွှေစားခမောင်းစိတ်နဲ့တမန်နာကျေးရွာတွေဖြစ်ကြပြီးလက်ရှိမောင်တော်ခရိုင်အုပ်ချုပ်ရေးမှူးရုံးရှိကဒုက္ခတွေစခန်းမှာနေထိုင်နေကြရပြီးအစားအသောက်နဲ့နေထိုင်ရေးအတွက်ပါဒုက္ခကြုံနေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်သူတို့တွေဟာမိမိကျေးရွာတွေကိုပြန်ချင်ပေမဲ့လုံခြုံရေးစိတ်မချရတဲ့အပြင်နေအိမ်တွေလည်းမိရှုခံထားရတဲ့အတွက်အရင်နေရာတွေကိုမပြန်လို့ပဲရခိုင်တိုင်းနာကျေးရွာတွေမှာနေရာချထားပေးဖို့အာဏာပိုင်တွေကိုတောင်းဆိုတင်ပြထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းလာချူမြို့ဌာနဆိုင်ရာယုံတွေကျမရေးဌာနယုံတွေရှိတဲ့စည်ရေးကုန်းကအမှန်တရားကွက်မှာဖေဖော်ဝါရီလ23ရက်နေ့ညနေပိုင်းမှာဘုံပောက်ကွဲလို့23ဦးတန်ရန်ရရှိပြီးနှုတ်သေးဆုံးခဲ့ပါတယ်။သေဆုံးသူနှုတ်ဟာယုံမပဝန်ထမ်းမှတ်မော်မော်နဲ့မှတ်ဆန္ဒဆုံးစုသူဖြစ်ကြောင်းပန်ဝန်ထမ်းတန်ဝိုင်းတွေကပြောပါတယ်။လမ်းမတော်လမ်းပေါ်ကယုံမပနဲ့အရာဝတီပန်းကျမ်းမှာဘုံပောက်ကွဲတာဖြစ်ပြီးပောက်ကွဲမှုရှင်ကြောင့်ပေးစရာဝန်းကျင်ထိထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ပောက်ကွဲမှုလုကြံတဲ့တရခိုင်ကိုတော့မဖမ်းမိသေးဘူးလို့ရဲတပ်ဖွဲ့တန်ဝိုင်းကပြောပါတယ်။အခုလိုပြင်းထန်တဲ့ပောက်ကွဲမှုမျိုးဟာလာချူမြို့မှာအကြီးမားဆုံးပောက်ကွဲမှုဖြစ်တယ်လို့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံခန်းကပြောဆိုပါတယ်
ဖေဖော်ဝါရီလ20ရက်နေ့မှာကြာရောက်တဲ့နှစ်ခုနှစ်ဆယ်ပြည့်ချင်းမျိုးသားနေ့ကိုပြည်နယ်အစ်စ်အနေနဲ့ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့ဝမ်မတ်တူမောင်အားကစားကွင်းမှာစီကားတိုက်မဲ့စွာကျင်းပခဲ့ကြပြီးပြည်ထောင်စုတိုင်းရင်းသားရဲ့ဝန်ကြီးနိုင်တက်လွင်တက်ရောက်ခဲ့ပါတယ်။အဲ့ဒီခါနာမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေပေးပို့လိုက်တဲ့ချင်းမျိုးသားနေ့တဝန်လွှာကိုဝန်က ဒီနေ့ကျွန်တော်တို့ကအမခန့်ချက်ပေးနိုင်မယ်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုခိုင်မာစွာတည်ဆောက်နိုင်မယ်ဖက်စည်းပုံအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နိုင်ငံရေးဆွေးနွေးပွဲတွေကြိုးပမ်းဆောင်ရွက်နေတဲ့နေရာမှာချင်းတိုင်းရင်းသားတွေအနေနဲ့လက်တွဲမဖြုတ်စတမ်းပူးပေါင်းဆောင်ရွက်ကြဖို့အလေးအနက်တိုက်တွန်းနေဆိုပြီးသမ္မတရဲ့တဝန်လွှာမှာဖော်ပ
နိုင်ငံတကာရောက်ရှိနေကြတဲ့ချင်းလူမျိုးတွေကသူတို့နေထိုင်ရာဒေသအသီးသီးမှာကျင်းပခဲ့ကြပါတယ်။အစိုးရကနေပြဌာန်းထားတဲ့23ခုနှစ်ကြာမြင့်ရတနာဥပဒေမူကြမ်းဟာတိုင်းဒေသများရဲ့အကျိုးစီးပွားနဲ့နိုင်ငံသားအကျိုးစီးပွားကိုအပြည့်စုံအကောင်းဆုံးမဖော်ပြနိုင်လို့ကျောင်းမြေဥပဒေလူစုဆန္ဒပြပွဲဖြစ်မြောက်ရေးကော်မတီကချင်မျိုးရာကွန်ကရက်
ကျေးဇူးလို့ကိုအေကန်90တတန်း20ဆိုတဲ့အကြီးစားစီမံကိန်းများကိုပြန်လည်သတ်မှတ်ပြသမှုဆက်ရန်ရရနဲ့သူ့ဘုံနေမှုကိုကန္တာသိမ်းချုပ်မှုမရှိပါကတဘာဝပအဝင်ရင်ဆိုင်ရာပြုပြင်သိမ်းသိမ်းမှုအပိုင်းထိခိုက်မှုများနေမယ်လို့လူစုဆန္ဒပြပွဲဖြစ်မြောက်ရေးကော်မတီကပြောပါတယ်။
မွန်ပြည်နယ်မှာ2017နှစ်စံပိုင်အတွင်းယထာနဲ့ကားတိုက်မှု9ကြိမ်ဖြစ်ပွားခဲ့ပါတယ်။အခုလိုယထာနဲ့ကားတိုက်မှုဖြစ်စဉ်တွေကြုံတွေ့နေရတာဟာယထာလမ်းကိုတရားမဝင်နေရာကနေဖြတ်တန်းတဲ့အတွက်ယထာနဲ့ကားတိုက်မှုဖြစ်ပေါ်နေပြီးပြည်သူတွေအသက်အန္တရာယ်နဲ့ကြုံတွေ့နေရတယ်လို့မွန်ပြည်နယ်ယထာပို့ဆောင်ရေးလက်ထောက်မှတ်နေကြဦးမောင်စောကပြောပါတယ်။မွန်ပြည်နယ်မှာတရားမဝင်ယထာလမ်းဖြ
Nani, a deep in your bee hop your berry bulo bee, let Gansas only can we tabade.
A good ten warrigo select Densa be domaba, do do a cheap you press you in it, see we well looked at Kama, a soyago we panet Josu, Jumurim Lopo, Rakan be net a soyagane, a jamza lageraba. Democracy is so ya la chama, so ya tia ya lo sound set up for we pamu mapulo ya lo, nun za la re po, rakai lu quezi rega, balum ya madale surago, mau egane suzi ten set bitabare.
Rakai vene, so ya paga, chauza za tema, a siwe ma, so ya go, we pande pioso, pumura re, maloya sore, a shabwama, usa do dukide, miauka ya lumo poise mia koza bu, swine web chimia yeta wanka, ula wanga flu miango, kulo, piobare.
အဲ့ဒါကတော့အပြောတို့မျိုးအလုပ်တို့မျိုးတို့ဖြစ်နေတာပေါ့ကျွန်တော်တွေ့နေတာဒီမိုဘီစီအစိုးရဖြစ်နေပြီးတော့ဒုတိယကမှမဝေဖန်ရဆိုပြီးခေတ္တကလည်းမဖြစ်နိုင်တဲ့ကိစ္စလေဒါကြောင့်လို့ဆိုတော့ဒီမိုဘီစီကပွင့်လင်းနေတာပြီးတော့အခုမကောင်းတာကိုသူကချောက်ပြပြီးမှအဲ့ဒီဟာတွေကိုပြုတ်ပြီးလုပ်နိုင်မှာလေအခုကအစိုးရကဝေဖန်ရအဲ့လိုဖြစ်နေတယ်အဲ့ဒါတော့သဘာဝမကျလို့ကျွန်တော်တွေ့
ဒီလနဲ့ဆင်းလေးရနဲ့25ရက်တွေမှာမြို့နယ်ပေါင်းစုံလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်စင်္ဃာတော်တွေနဲ့ဆွေးနွေးပွဲလုပ်ဖို့တော့စိုက်တယ်မြို့မှာရှိတဲ့ခိုင်တဆောင်ခဲမကိုဖေဖော်ဝါရီလ10ရက်နေ့မှာအဆုံးပြုခွင့်ရဖို့ပြည်နယ်အစိုးရစီကငှားရမ်းခဲ့ရမှာအဖွဲ့အစည်းမဲ့ပုံတံတင်ပြဖို့နဲ့ဆွေးနွေးပွဲမှာအစိုးရကိုဆန့်ကျင်တဲ့ပြောဆိုပြုမှုတွေမလုပ်ဖ
အဲ့ဒီလိုပဲဖြစ်နေကြတော့ပါ။
အဲ့ဒီဆွေးနွေးပွဲမှာဇန်နဝါရီလ26ရက်နေ့ကမြောက်ဦးမြို့မှာဆန္ဒထောက်ပွဲသူတွေကိုလုံခြုံရေးတပ်ဖွဲ့ကပိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့ဘင်္ဂလီဒုက္ခသည်တွေကိုမုတ်တော့တပ်ပွဲမှာပြန်လည်နေရာချထားပေးဖို့အစိုးရကစီစဉ်နေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ပြည်နယ်အစိုးရကခိုင်တင်ဆောင်ခံမှု မှုရှိခဲ့ပေမဲ့အခုအန်လဒီအစိုးရလာထမှာရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပြည်နယ်အစိုးရကြားဆက်ဆံမှုမှာအဆင်မပြေမှုတွေနဲ့လူမှုအဖွဲ့အစည်းတွေကိုအစိုးရကမျက်ကွယ်ပြုတာများလာတယ်လို့အများကပြောဆိုနေကြပါတယ
်။ဆက်ပြီးတော့ကချင်တိုင်းသားနိုင်ငံရေးပါတီတစ်ခုဖြစ်ပေါင်းစည်းဖို့သဘောတူတဲ့နိုင်ငံရေးပါတီ၃ခုကခေါင်းဆောင်တွေကမင်းချနာမြို့မကျွဲခမ်းမမှာပါတီဝင်တွေနဲ့သတင်းမီဒီယာတွေကိုတွေ့ဆုံပြီးပူးပေါင်းမဲ့အစီအစဉ်တွေကိုခြားပြခဲ့ကြပါတယ်။ဖေဖော်ဝါရီလ20ရက်နေ့ကကျင်းပခဲ့တဲ့ကချင်နိုင်ငံရေးပါတီတွေရဲ့ပေါင်းစည်းမှုအခြေအနေကိုတော့အမိကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်
။ကချင်နိုင်ငံရေးပါတီ၃ခုကပေါင်းစည်းလိုက်တဲ့ပါတီအစ်စ်ကိုကချင်မျိုးရကွန်ကရက်ပါတီ KNCP ဖြစ်ခေါ်ဆိုဖို့ရည်ရည်သမားသားပြီးမူဝါဒနဲ့ရှေ့လွန်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့ကရင်မျိုးရကွန်ကရက် KNC ပါတီဥက္ကဋ္ဌဒေါက်တာအန်ကွန်လာကပြောပါတယ်။
ကျွန်တော်တို့အနေနဲ့နာမည်ကတော့ကချင်နက်ရှင်နယ်ကွန်ဂရက်ပါတီဖြစ်တယ်။လိုဂိုတစ်စိတ်ကကချင်အမျိုးသားအလံဒါနဲ့လည်းအပေါ်ဒီအောက်စိတ်နဲ့ဒါပဲအောက်မှာကျက်ပြီးတခွဲနဲ့အဲ့ဒါကိုကျွန်တော်တို့ဒီနေ့သတင်းမီဒီယာနဲ့အခုနားထောင်နေတဲ့ကျွန်တော်ရဲ့ကချင်ပြည်သူတွေအားလုံးပဲကျွန်တော်စတင်ကြေညာလိုက်
ပေါင်းစည်းလိုက်တဲ့ကချင်နိုင်ငံရေးပါတီ၃ပါတီဟာရာထားတဲ့ပါတီစစ်ရဲ့အမှတ်တဆိတ်နဲ့အမည်ကိုအတည်ပြုရယူဖို့မတ်လ31ရက်နေ့မှာကချင်လူစုတွေနဲ့တွေ့ဆုံသွားမယ်လို့ပါတီခေါင်းဆောင်သူဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌတောက်တာတူးကြာကပြောပါတယ
်။မတ်လ31ရက်နေ့လူစုညီလာခံမှာမှအတည်ပြုချက်ရမှာဖြစ်တဲ့အကြောင်းရှင်းပြခြင်းနဲ့နောက်တစ်ခုကဘာလဲဆိုရင်အခုကျွန်တော် KNTP စစ်စာတာတီယိုပါတီမဟုတ်ဘူးကျွန်တော်ကဒီဟာပါတီတစ်ခုကိုဒီဆောက်ဝဲဝဒီဆောက်သွားမယ်ဆိုလို့ရှိရင်နာမည်ဘလူမင်းကောင်းလေဆွေးအားဘူးကျွန်တော်သုံးပါတီကဘလူမင်းဖော်တော့ကောင်းမယ်ဆိုလို့သဘောတူညီသွားတာဒါပေမဲ့ဒီ YouTube ကိုလည်းဒီရဲ့ဒီအတိမတ်ပြည့်စုံမှုမရရှိဘူး
မလ30ရက်နေ့မှာပြုလုပ်မဲ့ကချင်နိုင်ငံရေးပါတီများနဲ့လူစုသွေးဆုံပွဲကိုကချင်မျိုးသားများတိုင်ပင်ဖွဲ့ကဥဆောင်ကျင်းပပေးတော့မှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ပေါင်းစည်းလိုက်တဲ့ကချင်နိုင်ငံရေးပါတီ၃ခုကတော့ကချင်ဒီမိုကရက်တစ်ပါတီ KTB ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTB ကချင်မျိုးသားကွန်ဂရက် KNC ပါတီတို့ဖြစ်ပါတယ်။ပူးပေါင်းကချင်နိုင်ငံရေးပါတီတွေအနေနဲ့ပြည်နယ်ပေါင်းစုမှုကိုအခြေခံနဲ့ပြည်ထောင်စုမှုအပေါ်ရပ်တည်ဖို့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုစနစ်ကိုဖော်ဆောင်သွားဖို့နိုင်ငံသားတွေရဲ့အကျိုးစီးပွားကိုရှေ့ရှုတဲ့တာသူညီမျှစီးပွားရေးစနစ်ကိုဖော်ဆောင်သွားဖို့နိုင်ငံတကာစိတ်မီပညာရေးစနစ်၊ကျန်းမာရေးစနစ်နဲ့ငြိမ်းချမ်းဖို့ပြုတိုးတက်တဲ့လူနေမှုဘဝတည်ဆောက်သွားဖို့ရှေ့လွန်ငန်းစဉ်တွေချမှတ်ထားပါတယ်။ကချင်နိုင်ငံရေးပါတီတွေပေါင်းစည်းနိုင်ရတဲ့ပြီးခဲ့တဲ့2023ခုနှစ်မှာစတင်လှုပ်ဆောင်ခဲ့ကြပါတယ်။
ခုတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်စစ်တွေကယ်ဆယ်ရေးစခန်းကနေမောင်တော်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးမှာအာဏာပိုင်တွေဖက်ကဖိအားပေးတာခံနေရတယ်လို့ဒေသခံဟိန္ဒူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အမတ်နေရပ်ကွက်မှာဘုံပေါက်ပွဲလို့23ဦးဒဏ်ရာရရှိခဲ့ပြီး2ဦးသေဆုံးခဲ့ပါတယ်
။တရက်စီတွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်ကတင်းလာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ဒါကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါ။ VOE ကတောက်ကြနေမနေ့ကအစီအစဉ်လေးကိုမနေ့9နာရီစီဆက်ပြီးတော့ထုတ်လွှင့်သွားပါမယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာသူ့ရဲ့ February လလဲအရှိလဲပိုင်း data ခီးစဉ်ကိုအဲ့ဒီ data ရင်း American ရဲ့အနိကဆုံးမဟာမိတ်တနိုင်ငံဖြစ်တဲ့အီဂျစ်နိုင်ငံနဲ့ဆက်တင်ခဲ့ပါတယ်။အီဂျစ်မှာဝန်ကြီးတလဆန်ဟာအီဂျစ်နိုင်ငံခြားရေးဝန်ကြီးဆမီယာရှာဂရီနဲ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးစီးပွားဆိုင်ရာစိန်ခေါ်မှုတွေနဲ့ပြဿနာတချို့ကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးမှုတွေထဲမှာလုံခြုံရေးဆိုင်ရာကထိပ်တန်းကပါဝင်ခဲ့တာပါ။ပြီးခဲ့တဲ့နိုဝင်ဘာလကဆိုင်းနိုင်ကျွန်းဆွယ်မှာအကြမ်းဖက်သမားတွေကဗလီတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း300ကျော်သေဆုံးခဲ့ရပါတယ်။အဲ့ဒီအချိန်ကစပြီးအီဂျစ်စစ်တပ်ကနိုင်ငံတွင်းစစ်သွေးကြော်ရှင်လင်းဖယ်ရှားရေးကိုဦးတည်ပြီးလှုပ်ဆောင်ခဲ့ပါတယ်။ အီဂျစ်နိုင်ငံဟာဒီလိုအစွမ်းရောက်တွေနဲ့နှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့ရတာဖြစ်ပြီးအကြမ်းဖက်အစွမ်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုအီဂျစ်ကရင်ဆိုင်ချေမှုနေရတဲ့ကာလတစ်လျှောက်လုံးအမေရိကန်ကခိုင်မာတဲ့မိတ်ဆွေအဖြစ်နဲ့ဆက်လက်ရပ်တည်ခဲ့ကြောင်းဝန်ကြီးတယ်လဆင်ကပြောပါတယ်
We agreed that we would continue our close cooperation on counterterrorism.
ISPG ကရေချီမုံရေးအတွက်တနင်္ဂနွေပူးတွဲဆောင်ရေးအပါအဝင်အကြမ်းဖက်တပ်ဖြတ်ရေးလုပ်ငန်းတွေမှာဆက်လက်ပြီးတော့အနီးကပ်ပူးတွဲဆောင်ရွက်သွားဖို့ကျွန်တော်တို့သဘောတူညီခဲ့ကြပါတယ်။အီဂျစ်နိုင်ငံဟာ IS ချီမုံရေးမဟာမိတ်အဖွဲ့စတင်ဖွဲ့စည်းကြတဲ့ကပါဝင်ခဲ့တဲ့အရေးပါတဲ့အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်
။ခေါင်းဆောင်နှစ်ဦးဟာလူခွင့်ရင်ဖြင့်တင်ရင်နဲ့ကာဝေးဆိုင်ရာအရေးပါမှုတွေကိုဆွေးနွေးခဲ့ကြသလိုအီဂျစ်အရက်ဖက်လူမှုအတိုင်းဝန်းတွေရဲ့အရေးပါတဲ့ကဏ္ဍကပေါ်ဝင်မှုကိုပါဆွေးနွေးခဲ့ကြပါတယ်။ဒါအပြင်အီဂျစ်နိုင်ငံဟာလာမယ့်မတ်လ26ရက်ကနေ28ရက်နေ့ထိသမ္မတရွေးကောက်ပွဲကိုကျင်းပမှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကလည်းတခြားနိုင်ငံအားလုံးမှလှုပ်တယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပွင့်လင်းမြင်သာပြီးယုံကြည်မှုရရှိစေဖို့နဲ့အီဂျစ်နိုင်ငံသားအားလုံးရပိုင်ခွင့်ရှိပြီးလွတ်လပ်မျှတစွာပါဝင်နိုင်ခွင့်ရရည်အတွက်ပံ့ပိုးပေးမှာဖြစ်ကြောင်းလည်းဝန်ကြီးတယ်လဆန်ကပြောပါတယ်။ဒါအပြင်လေပြင်းမှာပုံမတည်ငြိမ်မှုရရည်နဲ့စီးပွားရေးကြီးထွားလာစေရေးကိုမျှော်လင့်ပြီးအမေရိကန်ပြည်ထောင်စုနဲ့အီဂျစ်နိုင်ငံဟာကုလသမဂ္ဂရဲ့လေပြင်းအတွက်အရေးယူလှုပ်ဆောင်တဲ့အစီအစဉ်တစ်ရပ်ဖြစ်တဲ့ယုံကြည်ငြိမ်းချမ်းတဲ့ရွေးကောက်ပွဲပေါ်ပေါက်လာစေရေးကိုထောက်ခံကြတာဖြစ်ကြောင်းလည်းဝန်ကြီးတယ်လဆန်ကပြောပါတယ်။အီဂျစ်နိုင်ငံဟာစီးပွားရေးပြုပြင်ပြောင်းလဲမှုတွေခက်ခဲလာပေမဲ့လိုအပ်တာအတော်များများကိုအကောင့်ထည့်ဖော်နေတာမို့အီဂျစ်နိုင်ငံရဲ့ကိုယ်ပိုင်စီးပွားရေးပြန်ပြီးနလန်းထူလာအောင်ဆက်လက်ပံ့ပိုးပေးဖို့အတွက်အမေရိကန်ပြည်ထောင်စုကမျှော်လင့်ထားကြောင်းလည်းဝန်ကြီးကပြောပါတယ်။ဒါအပြင်အကြမ်းဖက်ဝါဒချိန်မှုန်းရင်းနဲ့အရှိလေပိုင်းဒေသတစ်ခုလုံးတည်ငြိမ်လာစေဖို့အတွက်အီဂျစ်နဲ့အတူအမေရိကန်ပြည်ထောင်စုကရည်တည်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းနိုင်ငံကြိုင်းဝန်ကြီး Rex Tillerson ကကတိပြုပြောကြားခဲ့ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှောက်ကြောင်းသောတာရှင်တို့ကိုထပ်မံအသိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်VOA မှာပိုင်းရဲ့တောက်ကြနေအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာဖြစ်ပါတယ်အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကြောင်းလုံခြုံရေးနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုမှုတွေလုပ်လာတာနှစ်ရက်မြောက်နေ့မှာတော့ကကြောင်းဝင်းအတွင်းလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုကာကွယ်ဖို့အတွက်တနက်အကြောင်းနားလည်တဲ့ကြောင်းဆရာတွေကိုတနက်ကန်ဆောင်ခွင့်ပေးဖို့အတွက်ပြောကြားခဲ့ပါတယ်။ခုမှခုကန်နှိမ်စွမ်းမရှိဘူးဆိုရင်ဒီလိုနဲ့ပြစ်ခတ်မှုတွေကထပ်တလဲလဲဖြစ်ပေါ်နေမှာဖြစ်တယ်လို့လုံခြုံရေးအဆောင်ကလည်းလုံလုံလောက်လောက်မရှိဘူးလို့ပြောကြားခဲ့တာပါ။ကမ္ဘာပေါ်မှာအနာအကြီးဆုံးခေါင်းဆောင်တချို့ရဲ့လောက်ရတွေကြောင့်2018ခုနှစ်ဟာအမုန်းတရားနဲ့ကြောက်လန့်မှုတွေကြီးစိုးတဲ့နှစ်ဖြစ်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI ကပြောကြလိုက်ပါတယ်။နိုင်ငံပေါင်း160နီးပါးကလူခွင့်ချိုးဖောက်မှုတွေကိုပြုစုထားတဲ့နှစ်ပတ်လည်အစဉ်ခံစားထဲမှာ AI အဖွဲ့ကအဲ့လိုပြောကြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့လူနည်းစုတွေပေါ်မုန်းတိမှုနဲ့လူခွင့်ကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာအတိုင်းအဝန်ရဲ့ဥဆောင်မှုအားနေတာကြောင့်အကျက်တဲတွေနဲ့ဆိုးဝါးတဲ့ဖိနှိပ်မှုတွေဖြစ်ခဲ့ရတယ်လို့လည်း AI အဖွဲ့ကပြောပါတယ်NLD ပါတီရဲ့ဥပဒေချမ်းပီတရားသတ်တော်ရှင်နေကြီးဥကိုနီလောက်ချံတက်ဖြတ်သူဖြစ်ဆွဆွဲခံထားရသူကြည်လင်းနဲ့တန်ပြန်ရှိသူ၃ဦးရဲ့ကအောင်ဝင်းထွန်းကိုကြက်သိန်း900ရန်ခံဝင်နဲ့အာမခံချက်ပေးလိုက်ပါတယ်အီရန်ရဲ့နျူကလ িয়ার လင်းနဲ့ထုတ်လွှင့်မှုရပ်ဆိုင်းစေဖို့ရည်ရွယ်တဲ့2015နိုင်ငံတကာသဘောတူညီချက်အတိုင်းအီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်ပြီးကန့်သတ်ထားတာတွေ့ရတယ်လို့ IAEA ကုလသမဂ္ဂအနုမြူအေဂျင်စီကပြောကြားလိုက်ပါတယ်
တရင်ချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတန်ပန်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်ဒီကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လှင့်ပေးသွားမှာပါနိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOU နားဆင်နေအတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.